ကျွာလုံးကျွနီပါမီလောက်ခံခဲ့ရတဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကင်းမာရွာအနီးကကျေးရွာတွေဟာကင်းမာရွာမှာကြုံခဲ့ရသလိုပဲနေအိမ်နဲ့မီလောက်ခံရမှာဆိုရင်ပြီးတော့ကျွာလုံးကျွဘေးလို့ရကိုရွှေ့ပြောင်းနေကြပါတယ်။စကိုင်းတိုင်းထဲမှာဆိုရင်လည်းစစ်တပ်ကကျေးရွာတွေနဲ့ဝင်းစားဖွေးတာတွေလုပ်နေပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တရင်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမ ပြန်လန်းတစ်ခါချက်ပြီးကင်းမရွာလုံးကျွန်းနီးပါးမိလောင်ခဲ့တာပါမိရှို့တဲ့လက်တဲ့အဖြစ်စစ်တပ်နဲ့ပီဒီအက်ဖ်အပြန်အလှန်ဆွဆွဲပြောဆိုနေပြီးကင်းမရွာအနီးကျေးရွာတွေကတော့သူတို့ရွာတွေပါကင်းမရွာလို့ကြုံရမှာဆိုရင်နေပြီးရွာလုံးကျွန်းနီးပါးဘေးလို့ရကိုပြေးနေတယ်လို့ပေါက်နေကန်တူကပြောရေကိုပြောပါတယ်ပီဒီအက်တော့ဒီမှာအကောင်ရွာတွေရွာတွေကအကောင်ပြောင်းပြေးဆိုမှုရှိတဲ့ပစ္စည်းတွေ အနည်းငယ်တစ်ဝက်ကယူရတော်တော်များများပဲနော်ထွက်ပြေးနေကြပြီအဲ့ဒီစစ်ကောင်စီကကားလို့လာတဲ့အတန်ကြားတာနဲ့ထွက်ပြေးရတာပဲပေါ့တော်မိုင်းကယူရရောပေါ်ရောနေတဲ့အထီးပေါ်ယူရကဒီပေါ့တော်မိုင်းမှာဆိုလို့ရှိရင်ဒီရောကြောင်တစ်ချောင်းမှရှိတဲ့ယူရတွေအဲ့ယူရတွေကအကုန်ပြောင်းရွှေ့ကုန်ရောဘုမေတို့ကျွန်တော်လဲအများကြီးမခေါ်တတ်ဘူးပြဘုမေတို့ရှလာတို့အဲ့နာအနည်းတော်ကယူရတွေကအကုန်လုံးအဲ့လိုမျိုးကျမတို့တို့အဲ့တူစီအရင်ဘယ်လိုလဲဒီနေ့တိုက်ဆိုကြရလဲချောင်းလေးကနေဝါပေါင်းလေးနဲ့တိုက်အဲ့လိုမျိုးနဲ့လိုက်ဖွက်နေကြလိုက်ကြည့်ကြပေါ့အဲ့လိုမျိုးရှောင်းနေကြတာပေါ့နော်အဲ့တော့ကြောင်းနေကြတဲ့ရော်လာတွေကဒီလိုမျိုးရွာမီးချုပ်ခိုင်းစားရရမကြမှာရှိလို့ရောမှာရှိတဲ့ဟိုသူတို့ရှင်တာဝင်းလာထက်ရတဲ့စကားတွေနေရာရှိတယ်အဲဒီကြက်တုံတွေပေါ့ရအဲ့လိုမျိုးပေါ့သူတို့စားတော့ကုန်တယ်ပေါ့
ဒီမှာရွာမီးလောင်တာဟာစစ်တပ်ကမီးချုပ်တာလို့ဒေသခံ PDF တွေကအခိုင်အမာပြောနေပြီးစစ်ကောင်စီဘက်ကတော့ရဲနဲ့ကိုင်တွေဟာရောင်းရမ်းမှာရှိတဲ့တန့်ခိုင်ရေးပါတီဝင်နေငုံမီးရှို့ချိန်မှာလေတိုက်တဲ့အတွက်တခြားနေတွေကိုပါမီးကူးဆက်လောင်ကျွမ်းခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်။မီးလောင်မှုကြောင့်တက်ကြီးဘိုးဘွားနှုတ်မီးလောင်တိုက်ဆုံးခဲ့ပြီးအဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့နိုင်ငံတကာကလည်းတစ်တင်ဝေဖန်နေပါတယ်။ဒီဖြစ်စဉ်ကိုသတင်းရေးသားဖော်ပြခဲ့ကြတဲ့ CNN နဲ့ Reuters သတင်းဌာနတို့ကစစ်ကောင်စီကအပြင်းအထန်တစ်တင်ဝေဖန်ထားပါတယ်။ကင်းမရွာမီးလောင်မှုကိုလူလူရင်းတပ်ဖွဲ့ဝင်တွေမီးရှို့ခဲ့တဲ့ပုံစံနဲ့သတင်းဖော်ပြတဲ့အတွက်ဒေသခံပြည်သူတွေကပြစ်တင်ရှုတ်ချလျက်ရှိပြီး right to correct အရာဖြစ်စဉ်အမှန်ပြန်လည်ရေးသားပြဖို့အတွက်သက်ဆိုင်ရာသတင်းဌာနတွေစီကန့်ကွက်လာပေးပို့သွားမယ်လို့နာဆတ်ကပြန်ကြားရေးဒုဝန်ကြီးဘိုးချုပ်ဇော်မင်းထွန်းကပြောထားပါတယ်။စကိုင်းတိုင်းမင်းကင်းနဲ့ကနီမျိုးတွေမှာတော့စစ်တပ်ကကြီးရွာတွေမှာဝင်ရှာနေတယ်လို့မင်းကင်းဒေသခံတူက VOE ကိုပြောပါတယ
်။ယနေ့3နာရီကျော်တော့မှကြတော့တခါလေဟိုကျွန်တော်တို့နေင်းနေရနေမှာကဏီနယ်ကိုဆက်ဆက်ကြီးဆက်ကဏီနယ်ကိုသွားပြီးမှကဏီနယ်ကိုကြောင်းနေရမှာကိုဆက်လက်ပြီးရှာဖွေခန်းနာစီရပြတာဆရာတော်မရှိဘူးကိုလမ်းမှာတော့ကာမိုင်းတလုံးလေးတွဲနေတော့ကြာပြီးမှသူတို့နှစ်ယောက်တည်ပြီးအများပြတိုင်ရင်ကတော့ရှာနေတာအဲ့ဒါအဲ့တည်းဒီကျွန်တော်တို့နေင်းနေရနေမှာဒီအငယ်မစင်းနဲ့ဒီအငယ်မစင်းနဲ့ဆက်ကူကိုအင်အား၄၀ကျော်50လောက်ဆက်ကူပေးဖို့သွားတယ်ဟုတ်
စစ်တပ်ကဝန်ဆောင်နေတဲ့ကဏီမျိုးမိချောင်းချင်းကြီးရွာအခြေအနေနဲ့ပတ်သက်လို့လေကဏီနယ်ကန်တူက
ကျွန်တော်တို့ကဏီမျိုးနယ်အတွင်းမှာကဏီမျိုးနယ်ချင်းကြီးရွာမိချောင်းချင်းကြီးရွာမိချောင်းချင်းကြီးရွာမှာတော့အခုတော့လေသူတို့စစ်ကောင်စီတွေဝင်ရောက်ပြီးနောက်အဲသူတို့အဓိကတော့ရွာတွေဝင်တိုင်းသူတို့ကတော့ဟိုသူတို့ကျန်တဲ့ friend တွေပေါ့ဗျာဒီကျွန်တော်တို့တော်လိုင်းရေးလုပ်တဲ့လူတွေကအကုန်လုံးလိုက်ကြတယ်လက်လက်ပါညာသူတို့ကိုပြန်လဲခုခံမဲ့ဒီပြည်မျိုးတွေတွေ့တိုင်းသူတင်းနေညာလုပ်တယ်အကုန်သိနေတယ်မတွေ့တဲ့ဒီဟိုအိမ်တွေဝင်လိုက်ပြီဆိုရင်ကျွန်တော်တို့အိမ်တွင်းမှာရှိနေတယ်သူတို့လိုအပ်တဲ့အားကိုကြည့်ကြအကုန်ဝင်တော့ယူသွားတာ
စကိုင်းတိုင်းရှိဖို့ခဲညောင်မျိုးနယ်ဘက်ကကျွော်ရီမှာဆိုရင်လဲဆန်ရီစီတွေကိုစစ်တပ်ကယူသွားတယ်လို့ဒေသခံတွေကပြောပါတယ
်ကျွော်ရီထက်ပြီးတော့အကုန်လုံးထက်ပြီးတော့ဒီဘက်အကျော်တွေရောအကုန်လုံးပေါ်တော့ဒီကျွန်တော်တို့ခေါ်ရင်ဒီညောင်နဲ့တော်လည်းရှိတယ်ညောင်ရဲ့အနောက်တိတ်တိတ်ကစာရည်ကိုဝင်ပြီးတော့အဲ့ဟိုဆေးရကုန်းဆိုတဲ့ရွာကိုဝင်မှုတွေမှုပြီးတော့အဲ့မှာရှိတဲ့စံအိတ်တို့စီပုံးတို့သူတို့တင်သွားတယ်အဲအားတော့မများဘူ
းစစ်တပ်နဲ့ဒေသခံ PDF တွေကြောင့်ဒေသတချို့မှာအပြန်အလှန်တိုက်ခတ်တာတွေခက်စိတ်စိတ်ဖြစ်လာပြီးတဲ့နောက်ပိုင်းအဲ့လိုတိုက်ပွဲဖြစ်တဲ့နေရာတွေမှာစစ်တပ်ကနောက်ဆက်တွဲရှင်းလင်းတာတွေကြောင့်ဒေသခံအများအပြားဥယျာဉ်စွန့်ထွက်ပြေးနေရပြီးအကူအညီတွေလိုအပ်နေတယ်လို့ပရိုက်တာအကူအညီပေးနေသူတွေကပြောထားပါတယ်ခင်ဗျာ